တော်တာရှင်များရှင်သတင်းကြေညာစင်ကကြားခဲ့ရတဲ့အတိုင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့နိုင်ငံရေးဆိုင်ရာလက်ထောက်ဒုတိယအတွင်းရေးမှူးချုပ်အစ္စရာဟန်ဂမ်ဘာရီဟာနောက်သတင်းပတ်မှာမြန်မာနိုင်ငံကိုတွားရောက်ဖို့ရှိတယ်လို့ဒီကနေ့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့ကမ္ဘာသတင်းစာရှင်းလင်းပွဲမှာမစ္စတာအာနန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကကြေညာသွားပါတယ်အကြောင်းစုံကိုသိပြစီလားဒေါ်လာလာတန်းရှင
်ဟုတ်ကဲ့နန္ဒာကုလသမဂ္ဂအတွင်းမှူးချုပ်ကိုဖီအာနန်ရဲ့ထိပ်တန်းလက်ထောက်ဖြစ်သူနိုင်ဂျီးရီးယားနိုင်ငံသားအစ္စရာဟမ်ဂမ်ဘာရီဟာအကြာမီကာလအတွင်းမြန်မာနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့နယူးယောက်ဌာနချုပ်ရှိပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်စတီဗန်ဒူဂျာရစ်ကသတင်းတော်တွေရဲ့အမေကိုခုလိုဖြေသွားပါတယ
် Thank you, you heard from Ambassador Bolton earlier today the visit to Myanmar is being planned
ဗမာကြီးဘိုတန်ထံကဒီခီးစဉ်အကြောင်းဒီနေ့စောစောကသတင်းကြားခဲ့တယ်လို့ထင်ပါတယ်မြန်မာနိုင်ငံကိုကုလသမဂ္ဂကိုယ်စားလှယ်မကြာခင်အတွင်းတွားရောက်ဖို့အစီအစဉ်ရှိပါတယ်။ဒါပေမဲ့အသေးစိတ်အချက်အလက်တွေကိုတော့အချောတက်ရေးဆွဲနေတော့မှာပဲ
။မစ္စတာဂင်ဘာရီအနေနဲ့မြန်မာနိုင်ငံကိုဘယ်နှစ်တွားရောက်မှာဖြစ်တယ်ဆိုတာကိုပြောခွင့်ရကအတိအကျထုတ်ဖော်ပြောကြားသွားခြင်းမရှိပေမဲ့ကုလသမဂ္ဂသတင်းရက်ွက်တွေကနောက်သတင်းပတ်မှာဖြစ်နိုင်တယ်လို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဂျွန်ဘိုတန်ကတော့သူ့အနေနဲ့မစ္စတာဂင်ဘာရီနဲ့ဒီတင်ပတ်စောစောပိုင်းကတွေ့ဆုံခဲ့ပြီးခုလိုမစ္စတာဂမ်ဘာရီရဲ့မြန်မာပြည်ခီးစဉ်တွားရောက်မှုအတွင်းမြန်မာစစ်ဆေးရနေတွေ့ဆုံတဲ့အခါတိုင်းနေအိမ်မှာအခြေချုပ်ချထားခြင်းခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုကိုအခွင့်တင်တိုင်းတင်ပြပေးဖို့တိုက်တွန်းခဲ့တယ်လို့သတင်းတောက်တွေကိုစောစောပိုင်းကပြောခဲ့ပါတယ်။မစ္စတာဂမ်ဘာရီရဲ့နောက်သတင်းပါမြန်မာနိုင်ငံကိုတွားရောက်မယ့်ခီးစဉ်သတင်းဟာမစ္စတာဘိုလ်တန်ခုလိုသတင်းတောက်တွေကိုထုတ်ဖော်ပြောကြားခဲ့လို့သတင်းလောကကသိရှိခဲ့တာဖြစ်ပါတယ်။အရင်မြန်မာနိုင်ငံကုလသမဂ္ဂအထူးတန်တွေဖြစ်ခဲ့ကြတဲ့ Mr. Razali Ismail နဲ့ကုလသမဂ္ဂလူခွင့်ကိုယ်စားလှယ် Mr. Paulo Sergio Pinheiro တို့ကိုမြန်မာစစ်စုရကမြန်မာနိုင်ငံကိုလာရောက်ခွင့်မပြုခဲ့တာနှစ်နှစ်ကျော်ကြာရှိခဲ့ပြီးမို့ခုချိန် Mr. Gambari ရဲ့ခီးစဉ်ကိုစီစဉ်ရမှလည်းကုလသမဂ္ဂအရာရှိတွေအနေနဲ့သတိထားကင်တွင်နေရပုံပေါ်တယ်လို့အကြက်ခပုဂ္ဂိုလ်တွေကပြောကြပါတယ်မစ္စတာဂမ်ဘာရီရဲ့လက်ရှိခီးစဉ်တွင်မြန်မာနိုင်ငံပေါ်ထားရှိတဲ့ကုလသမဂ္ဂရဲ့ညှို့မှန်းချက်ကိုရှေ့ရှုဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောခွင့်ရပုဂ္ဂိုလ်မစ္စတာဒူဂျာရစ်ကပြောကြားသွားပါတယ်
။ The UN remains committed to encouraging a return to democracy and respect for human rights in Myanmar.
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်တည်ဆောက်ရေးနဲ့လူ့အခွင့်အရေးရိုသားလိုက်နာရိုသေလေးစားမှုတွေရှိဖို့တိုက်တွန်းအားပေးသွားရေးအတွက်တန်လိုက်ထံအခိုင်အမာချထားပြီးဖြစ်ပါတယ်။လက်ထောက်ဒုတိယအတွင်းမှုချုပ်ဂမ်ဘာရီရဲ့ခီးစဉ်အတွင်းမှာလည်းဒီညီမှန်းချက်တွေကိုအောင်မြင်ဖို့ရှေ့ရှုကြိုးစားသွားမှာဖြစ်ပါတယ်
။ကုလသမဂ္ဂလက်ထောက်ဒုတိယအတွင်းမှုချုပ်မစ္စတာဂမ်ဘာရီရဲ့လက်ရှိမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့အဝေးရောက်ညွန်ပေါင်းအစိုးရပြည်ထောင်စုမြန်မာနိုင်ငံ NCGUB ရဲ့ပြောခွင့်ရပုဂ္ဂိုလ်ဥပိုလ်စတင်က
အခုလိုပြည်တွင်းမှာနာဖကပြည်သူလူထုအပေါ်မှာကပြည်သူလူထုကရွေးချယ်တင်မြောက်ထားတဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်နဲ့ဒီမိုကရေစီလှုပ်ရှားမှုတစ်ခုလုံးပေါ်မှာပါသဘောထားအင်တန်တင်းတင်းမာမာနဲ့နှိတ်ခွနေတဲ့ချိန်မျိုးမှာကမ္ဘာကုလသမဂ္ဂကခုလိုထိတ်တန့်ကောင်းဆောင်တယောက်ကကိုယ်တိုင်ကိုယ်ကျသွားပြီးတော့ဒီမိုကရေစီရရှိရေးနဲ့လူ့ခွင့်ရေးအတွက်သွားပြီးတော့နှာဖာကောင်းဆောင်များမြို့သားဒီမိုကရေစီဖွဲ့ချုပ်ကောင်းဆောင်များနဲ့တွေ့ဆုံမယ်ဆိုတာအင်တန်ဟိုပြည်သူ့ဘောဆောင်နဲ့ခီးစဉ်တစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်နှာဖာအနေနဲ့လည်းဒီခီးစဉ်ကိုလေးနဲ့သဘောထားဖို့လိုအပ်လိမ့်မယ်လို့ကျွန်တော်တို့ယူဆပါတယ်ဒီခီးစဉ်မှာပေါ့နော်တွေ့တင်တွေ့တိုက်တဲ့တော်ဆန်းစွကြည့်လို့ခေါင်းဆောင်နေနဲ့တွေ့ဖို့ဆိုရလဲအင်တန်ရေးကြီးတယ်လို့ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဒီမိုကရေစီရရှိရေးနဲ့ပတ်သက်လာရင်နာဖတစ်ဖက်ထဲနဲ့တွေ့ဆုံဆွေးနွေးနေုံနဲ့ပြီးသွားမယ်လို့ကျွန်တော်ယုံကြည်ပါဘူး။တော်ဆန်းစွကြည့်ဦးဆောင်တဲ့မြန်မာဒီမိုကရေစီဖွဲ့ချုပ်ပါဝင်ရွေးကောက်တင်မြောက်ခန့်နဲ့ခေါင်းဆောင်မှုနဲ့နောက်အရှိတဖြစ်မှာဆုခဲ့လို့ရှိရင်တော့တိုင်းသားခေါင်းဆောင်များနဲ့ပါပြေဆုံးညီနိုင်နိုင်တဲ့အဆင့်ကိုကြိုးပမ်းသွားနိုင်မှသာလျှင်ကျွန်တော်တိုင်းပြည်မှာစစ်မှန်တဲ့နိုင်ငံရေးအဖြစ်ဒီမိုကရေစီရေးအဖြစ်တွေကိုရနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်မို့လို့ခုခီးစင်မှာမစ္စတာဂမ်ဘရီနေနဲ့တော်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့ကြိုးစားတဲ့တလို့ဒီအနည်းဆုံးတော့မြို့သားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်မှုနဲ့ပါတွေ့ဖို့ရပြီးတော့သူတို့သဘောထားတွေကိုတိတိကျကျပြောတဲ့နယ်လို့ကျွန်တော်တို့ကတော့ယုံကြည်တယ်လို့ဒီတိုင်းလည်းတိုက်တွန်းသွားမှာဖြစ်ပါခင်ဗျာ။
မစ္စတာဂမ်ဘာရီအနေနဲ့မြန်မာနိုင်ငံကပြန်ရောက်မှလုံခြုံရေးကောင်စီထံကိုမြန်မာနိုင်ငံအခြေအနေပတ်သက်လို့အစီရင်ခံဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုမယ်လို့လေကုလသမဂ္ဂဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ရစ်ချတ်ခရနယ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်။ Mr. Gambari ni nhe chike re December la ka lung chung yi kong si ma Myanmar naingan ye lu khwin yi chi ni nhe patet lu ajin dong dwin chi ni ajin ya dama lu a be khan si mu chi ni nhe naingan yi ajin na bang 1149 shi de chi ni chang lu gu de ka bai si yin khan ga da phit par de thu sin ga American ti dong su pa win naung naingan dwi ga Myanmar naingan yi ko lung chung yi kong si ma ti yu win tin pya swin ni lu ja de san da shi bi me ti yu yu sha Japan ne ta cha naingan dwi ga kang